စီးရီးယားနိုင်ငံတောင်ပိုင်းမှာညွန်ပေါင်းတပ်ဖွဲ့တွေရှိရာအနီးကိုချင်းကပ်လာတဲ့စီးရီးယားအစိုးရလိုလားတဲ့တပ်ဖွဲ့ပိုင်းလက်နက်တပ်ဆင်ထားတဲ့ drone ယာဉ်ကိုအမေရိကန်တပ်လေယာဉ်ကအင်္ဂါနေ့မှာပစ်ချလိုက်တယ်လို့စစ်ဘက်ဆိုင်ရာအရာရှိတွေကပြောပါတယ်။ Al-Tanf မြို့အနီးက IS Islamic စစ်သွေးကြွတွေနဲ့ရင်ဆိုင်တက်ခတ်နေတဲ့ညွန်ပေါင်းတပ်စခန်းအနီးကိုချင်းကပ်လာတဲ့အီရန်လို့Shahed 129အမျိုးအစားအဲ့ဒီ drone ယာဉ်ကိုအမေရိကန်တိုက်လေယာဉ် F-15E Strike Eagle ကဒေသစံတော်ချိန်ညသကောင်ကျော်အချိန်12နာရီခွဲလောက်မှာပြစ်ချလိုက်တာလို့အမေရိကန်စစ်ဌာနချုပ်ပင်တဂွန်ရဲ့ပြောခွင့်ရရေတပ်ဗိုလ်မှူးကြီး Jeff Davis ကပြောပါတယ်အဲ့ဒီညွန်ပေါင်းတပ်တွေကိုအမေရိကန်ကတင်တန်းပို့ချပေးနေတာပါအင်္ဂါနေ့ကပြစ်ချလိုက်တဲ့ drone ယာဉ်ဟာပြီးခဲ့တဲ့ဇွန်လ10ရက်နေ့ကပြစ်ချခံလိုက်ရတဲ့အီရန်လို့ drone ယာဉ်နေရာမှာရှိနေခဲ့တာလို့လဲ Davis ကပြောပါတယ်။စီးရီးယားနိုင်ငံတွင်းက IS Islamic စစ်သွေးကြွတွေကိုတိုက်ခတ်နေတာကလွဲလို့စီးရီးယားအစိုးရနဲ့ပြည်ပခါမဖြစ်လို့ကြောင်းဒါပေမဲ့မိမိကိုခုခံကာကွယ်တာနဲ့အမေရိကန်ရဲ့မဟာမိတ်တွေကိုချက်ချင်းခုခံကာကွယ်တော့မှဖြစ်ကြောင်း Jeff Davis ကသတင်းတောက်တွေကိုပြောပါတယ်။